chon naw me myo me sok khon ma nya ta shi ya da pinya yin ne phoe tu de foundation ko afili ma chon naw project aku ti ya lu ba nya
aku pyaw ni ya tu ga raw maung myo min set so de lu ne ti ya ba tu ga shwe pyaw lut ma mi ba na ba ga ni mwe phwa la de twe thai nai ngan taung mai ma ni thai yin myanmar nai ngan da ri ti thon na de pinya yin ne phoe myo tu de foundation ma pinya tin a lou lou ni tu ba tu bwa ta sei de bai ko aku lu pyaw pya ba de
metao ngalo ma thai yo la ja ma pi ma jo khe kha mula da ma pi yo tet la ta cha chao ta thau kho ma jo pinya yin ne phoe de foundation a vidya che jo de ma te le de lan ni sa na ja to ma the ni pe kha ya de pi ki lu nge tei pa kho de a yi cha ma jo na 3 ni pi kha ya na a le da lo ti ya ro jo ro lan ni sa na ma ni ya ra jo ro 6 ta 9 ta pi ro ba ma ne english ba ma sia sia pi english sa ba ba cha ro english sia pi le ne a yi jo ro ma thai ba ba ta khu ya sin le ne chao te ne jo no tin bai chi bai lu nga lo ya ဒီတချို့စာပုံစာလေးမှာမိဖက်ကြောက်တဲ့ညဖက်ကြရဲ့စာပုံစာမှာလုံးရတယ်။ចောင်းပြရဲ့လေးကြတော့ဒီမိဖက်ရဲ့လို့တဲ့လော်ဘချန်လုံးမှာဝဲကူလုံးပါခင်ဗျာ
။သူမိဖက်တွေကထိုင်းနိုင်ငံတောင်ပိုင်းကရာဘာချန်မှာအလုပ်သမားတွေပါ။သူကိုထိုင်းနိုင်ငံမှာမွေးပြီးဇာတိမြေဖြစ်တဲ့မြန်မာနိုင်ငံတဝဲဒေသကိုပြန်ပို့ထားတဲ့အတွက်မောင်မျိုးမင်းဆက်ဟာခလေးဘဝကိုတဝဲဘက်မှာကြီးပြင်းခဲ့ပါတယ်။ဆယ်နှစ်ကျော်အရွယ်မှာတော့မိဖက်တွေရှိတဲ့ထိုင်းနိုင်ငံတောင်ပိုင်းဖန်ကားခရိုင်ကိုပြန်ရောက်သွားပြီးအဲ့ဒီတားမှာအခြေစိုက်ထားတဲ့ရွှေပြောင်းအလုပ်သမားတွေအတွက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကဖွင့်ထားတဲ့ကျောင်းမှာအလဲတန်းနဲ့အထက်တန်းပညာအဆင့်တွေအပြင်ထိုင်းဘာသာစကားနဲ့အင်္ဂလိပ်ဘာသာစကားတွေသင်ဝင်ရတာပါတယ်။မိခင်နိုင်ငံမှာမနေရပါနဲ့အခုလိုအဖွဲ့အစည်းတွေရှိတဲ့အတွက်ပညာရေးနဲ့အလုပ်ကိုင်ကမြန်မာနိုင်ငံမှာထက်အဆင်ပြေတယ်လို့မောင်မျိုးမင်းဆက်ကပြောပြပါတယ်။တခြားလူငယ်တွေရဲ့ဘဝတွေကိုဘယ်လိုတွေ့ရလဲဆိုတော့သူက
တချို့လူငယ်လေးကြားလဲကျော်လို့မျိုးကခွေရမရရှိတဲ့ကလေးကြားလဲသူပညာရေးပင်တဲ့အချိန်မှာပညာမသင်ရမနဲ့ဥမာမိဘရဲ့စီးပွားရေးတစ်ခုဖြစ်တယ်ဆိုဒီနိုင်ငံရေးတစ်ခုဖြစ်တယ်ကြည့်ပါဦးမာပညာတစ်ခုရှိတယ်နော်ကျတို့ဒီဖက်ရောက်လာအချိန်မှာတချို့လူတွေတချို့လူတွေကတော့ဒီအလုံးလုံးလုံးနဲ့အခုကျွန်တော်ပြောတဲ့ခိုက်ပြပါကြောင်းလေးမှာသူတို့တက်လာကြတယ်နော်သူတို့သင်ရရဲ့လောက်အချိန်လေးမှာသူတို့သင်လာတဲ့ကွန်ပျူတာဘိုင်းဆရာလေးမှာအကုန်သင်လာကြအဲ့ဒါကြောင့်အားရပါလေကွသူတို့ချိန်ရှိတဲ့ပါလေးမှာသူတို့ပညာရေးတိုင်းလဲလေးလာတယ်ဒီပြညာပိုင်းလေးလေးလာတော့ဒီမှာသိရပါရမယ်ဒီကျော်တို့နေတဲ့ခိုင်တော်နေရခရိုင်ကောက
အခုဆိုရင်သူကထိုင်းနိုင်ငံကသတ်မှတ်ထားတဲ့အထက်တန်းအဆင့်ပညာသင်နေတဲ့အတွက်အထက်တန်းအောင်ရင်လည်းထိုင်းမှာတက္ကသိုလ်ဆက်တက်နိုင်မယ့်အခွင့်အလမ်းရှိတယ်လို့သူကပြောပြပါတယ
်အခုကျွန်တော်ပြနေတာထိုင်းပြည်ပကျောင်းပညာရေးမှာဗျတကယ်လို့အထက်တန်းပြီးဝိုင်းရင်တက္ကသိုလ်တက်ပြီးတော့ညမထားတယ်အခုကျွန်တော်ဆိုရင်တက်တန်းပြီးတော့ငါက3နှစ်လောက်သင်ပြီးတက္ကသိုလ်တက်လို့ရတယ်
ထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသား3သန်းကျော်လောက်ရှိပြီး2သန်းကျော်ကတရားဝင်လက်မှတ်တွေနဲ့လုပ်ကိုင်နေကြသလို1သန်းလောက်ကတော့တရားဝင်အထောက်အထားမရှိဘဲအလုပ်လုပ်နေရတယ်လို့အလုပ်သမားကြီးဆောင်ရွက်တဲ့အဖွဲ့တွေကပြောပါတယ်။အဲဒီအလုပ်သမားတွေရဲ့ဘဝရှိရမှာပညာဆက်မတင်နိုင်ရင်အလုပ်ကျန်းသမားဘဝနဲ့ပဲရေရှည်ကျင်လည်နေရမှာဖြစ်တဲ့အတွက်သူတို့အတွက်ဘဝအာမခံချက်ကမရေရာကြပါဘူး။ထိုင်းနိုင်ငံရဲ့ကွန်ထရိုးလုပ်မှုကဏ္ဍမှာအိမ်နီးချင်းတွေဖြစ်တဲ့မြန်မာလာအောင်နဲ့ကမ္ဘောဒီးယားကရွှေပြောင်းအလုပ်သမားပေါင်းတန်းနဲ့ချီပြီးလုတ်ကင်နေပါတယ်။အဲ့ဒီမှာမြန်မာနိုင်ငံကကရင်မွန်၊ကယားရှမ်း၊ရခိုင်စတဲ့တိုင်းရင်းသားကအများစုဖြစ်ပါတယ်။ဒါကြောင့်ထိုင်းနိုင်ငံရောက်နေတဲ့ကုလူငယ်အချင်းချင်းဘလို့အကြံပေးကျင်လဲလို့မေးကြည့်တော့မောင်မျိုးမင်းဆက်က
ကျောင်းလူငယ်လေးလက်လမ်းပြီးတော့ပညာရေးပိုင်းလည်းလေ့လာရေးမိအစီဝါလည်းမပုံဆွဲမနဲ့တို့ဘဝတွေတိုးတက်စေမယ်ပညာရေးတို့အခုဤပညာခဲ့လဲတို့ထောက်ကားလာပြီးတော့ကိုယ့်ချက်ကျိုးရှိမှလမ်းမပညာလေကိုယ့်ချက်တော်မူဝါကြလေ online မှာလေးလာဖတ်ရှုရတာသိခိုင်းကြည့်ရတ
ာဒါတော့ဇာတိမျိုးကိုစွန့်ပြီးအိန္ဒိယနိုင်ငံမှာဘဝတည်ဆောက်နေရတဲ့လူငယ်တစ်ယောက်ရဲ့အတွေ့အကြုံပါညီလေးညီမလေးတို့လည်းကိုယ့်ဘဝအတွေ့အကြုံတွေမျှဝေကြပါဦးနောက်တစ်ပတ်မှပြန်ဆောင်ရမယ်နော်